ซาอุดิอาระเบียနိုင်ငံတွင်อิสลามบาตาวนิအထွတ်မြတ်ထားတဲ့မက္ကာမြို့မှာပြင်းထန်တဲ့အပူဒဏ်ခံခဲ့ရပြီးတော့အခုနှစ်ဟာဂျီဖျားဘူးကာလအတွင်းမှာတော့လူ 1300 ကျော်သေဆုံးခဲ့ရတယ်လို့ဆော်ရီတာဝန်ရှိသူတွေကပြောပါတယ်သေဆုံးသူ 83 ရာခိုင်နှုန်းဟာခွင့်ပြုချက်နဲ့လာတာမဟုတ်တဲ့ဖျားဘူးခီးသွားတွေဖြစ်ပြီးတော့သူတို့ဟာပြင်းထန်တဲ့အပူရှင်ဒီခီးရှီလမ်းလျှောက်ခဲ့ကြရတာလို့ဆော်ဒီကျမ်းမာရေးဝန်ကြီးဌာနကပြောပါတယ်သေဆုံးသူ660ကျော်ဟာအီဂျစ်ကလာသူတွေဖြစ်တယ်လို့အီဂျစ်တာဝန်ရှိသူတွေကဆိုပါတယ်တိဆုံးတဲ့ထဲမှာတော့အင်ဒိုနီးရှားနိုင်ငံကဖိအားဘူး165ဦးအိန္ဒိယက98ဦးနဲ့ဂျော်ဒန်တူနီးရှားမော်ရိုကိုအယ်ဂျီးရီးယားနဲ့မလေးရှားနိုင်ငံကခီးသွားတွေပါဝင်ကြတယ်လို့ EP သတင်းတရားမှာဖော်ပြပါရယ်အမေရိကန်နိုင်ငံသားဖိအားဘူး2ဦးလည်းတိဆုံးတဲ့ထဲမှာပါဝင်တယ်လို့သိရပါရယ်ဆော်ဒီဖိအားဘူးခီးစဉ်အတွက်ခွင့်ပြုချက်မရှိတဲ့ခီးသွားအေဂျင်စီ16ခုရဲ့လုပ်ငန်းလိုင်စွန်တွေကိုရုတ်သိမ်းခဲ့ရတယ်လို့အီဂျစ်တာဝန်ရှိသူတွေကပြောပါရယ်မွတ်စလင်တိုင်းဖို့တသက်မှာတစ်ခါမက္ကာမှာရှိတဲ့ဟတ်ဒီဖိအားဘူးတော်လေးရှိတာပါအခုနှစ်ဟာဂျီဖျားဘူးခီးစဉ်တွင်ဖျားဘူးခွင့်ပြုချက်နဲ့သွားသူ32ဦးသေဆုံးတယ်ဆိုပြီးတော့အီဂျစ်အစိုးရကကြေညာခဲ့ပေမဲ့လို့ကြံသေဆုံးတဲ့ဖျားဘူးအရေအတွက်ကတော့မထုတ်ပြန်ခဲ့ပါဘူး။ဟာဂျီဖျားဘူးကာလမှာဖျားဘူးခွင့်ပြုချက်နဲ့လာတာမဟုတ်တဲ့ခီးသွားတွေကိုဆော်ဒီအာနာပိုင်တွေဘက်ကအရေးယူခဲ့ပြီးတော့ထောင်နဲ့ချီတဲ့အရေအတွက်ကိုနိုင်ငံကနေပြီးတော့ပြန်နှင်ထုတ်ခဲ့ရပါတယ်။